မြန်မာနိုင်ငံမှာဒီကနေ့ရင်ဆိုင်နေရတဲ့အထွေထွေအကျပ်အတည်းတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့ကိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးပြင်ဆင်ဖို့ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်ဒီကနေ့ရန်ကုန်တင်ငန်းကျွန်းမြို့နယ်တိုက်ကဆန်ဓမ္မပီယာကျောင်းမှာကျင်းပတဲ့ရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားအကြောင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းကြောင့်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံအခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့ခွင့်ရေးတွေဆုံးဖြုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကျက်တဲမှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းရှင်းဝါရောင်တော်လိုင်းရေးစက်တက်နှစ်ပြည့်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ဃာတော်တွေကကြေညာချက်သဆောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာတာကအခုလိုမိန့်ကြားပါတယ်။
နိုင်ငံကဒီမိုကရေစီရပြီလို့လွတ်မြောက်သွားတာလူလူလုံးမြောက်ရင်းနဲ့ဒီလိုပဲကြီးရဘူးလို့ကတခြားဒီဒီမိုကရေစီစနစ်တိုင်းမှာလူလူလုံးမြောက်ရင်းကိုပေးထားရင်ပဲလို့ဒါကလူလူလုံးမြောက်ရင်းကိုလည်းလက်ရှိအချိန်မှာမကြိုးစားနိုင်ဘူးလို့ဒီလိုတို့နိုင်ငံကပုံပြီးအာဏာရှင်နဲ့ဆိုးရွားတဲ့စနစ်တစ်ခုပြန်ခံလာဒါလည်းတို့ကမ္ဘာနိုင်ငံအစည်းအဝေးမှာပြန်ပူပေးဆက်ရဟန္တာကတော့ပေးဆက်တယ်ဆိုတော့အတူတူပေးဆက်ရတာအဲ့တော့ပြည်ထောင်တဲ့နေရာမှာဆိုတော့ဒီမိုကရေစီစနစ်ကိုရှင်းသန်းအောင်ဒီလူလူကောင်းဆောင်ရဲ့အပေါ်မှာတကယ်အားသာယုံကြည်ပြီးတော့မှသူတို့ကလူလောက်ဆောင်လို့ပဲဒါလူလူကောင်းဆောင်ပေါ်မှာဝိညာဉ်ကို
မကင်ကျောင်းကတစ္ဆာဝါဒီဆရာတော်ဦးစန်ဒီမာကလည်းအခုလိုမိန့်ကြားပါတယ
်ဒီလူလူကတော့သိခံပြီးတော့2008အဲဆုံးမှာဖြတ်သိမ်းနိုင်မှုဆိုရင်တော့ပြင်ဆင်ရေးပေါ့သူတို့စောင့်စားနေကြတယ်ယုံကြည်တယ်ပေါ့အားကိုးတယ်ပေါ့ခုမိမိတို့တင်ပြောက်ထားတဲ့လူလူဆိုးရကိုယုံကြည်တယ်အားကိုးတယ်နှုတ်ပြလိမ့်မယ်လို့လည်းပဲဦးဇင်းတို့မျှော်လင့်နေတာချိန်လေးဆွေကြီးပဲဖြစ်လာဘူးဆိုရင်လည်းပြည်သူလူထုအနေနဲ့ဒီတရားသောနည်းနဲ့ပေါ့ညံ့တဲ့တဲ့ရှိတော်ဥပဒေပြင်ဆင်ရေးသို့မဟုတ်ဖြစ်သိရေးကိုပြုလုပ်ကြမလဲဆိုတဲ့အမျိုးဒီနိုင်ငံရေးအင်အားစုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာဒီလူလူအနေနဲ့ပူးပေါင်းပြီးတော့ပါဝင်ဖို့တောင်းဦးဇင်းတို့အနေနဲ့မေတ္တာရထားတယ်
2008ရှိဝါရောင်တော်လိုင်းခေါ်တန်ကားဆူရှောင်းမှုပါပခုတ်ကူမြို့မှာတန်ကားရောတပားကိုအာနာပိုင်ဒီဘက်ကရိုက်နှက်ခဲ့တဲ့အမှုနဲ့ပြည်သူတွေကစောင်းနေကြက်တဲပြီးကုံစိမ့်နှုတ်ကြီးမြင့်မှုကိုတောင်းယူဖြစ်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့ရဖြစ်ပါတယ်ဒီလှုပ်ရှားမှုမှာရင်းနှီးပိတ်ဆက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့မျှော်မှန်းချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးလေကြုံစည်းသူတွေကြောင့်ပျက်စီးခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေတဲတွေနဲ့အခြေအနေရရကိုပြောင်းလဲနိုင်ဖို့နိုင်ငံကိုဦးဆောင်နေတဲ့တာဝန်ရှိသူတွေကြားနိုင်ငံရေးရစိတ်ဆက်ညှိနှိုင်းဖြေရှားရဲ့နည်းနဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေပါဝင်ဆုံးဖြတ်ဖြေရှားရဲ့နည်းနဲ့သာဖြေရှင်းနိုင်လိမ့်မယ်လို့လည်းတန်ခါတော်တွေကမင်ကြားသွားကြပါတယ်ခင်ဗျာ